Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းမှာတောတာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့2016ခုနှစ်နိုဝင်ဘာလ29ရက်အင်္ဂါနေ့ညနေခင်း6နာရီခွဲကနေ9နာရီအထိအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေ line to meter 1925တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျွန်မနန်းလောပါဒီကနေ့အစီအစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
မင်္ဂလာပါရှင်ကျွန်မခင်မြူထွေးပါဒီတောင်ကိုရီးယားသမ္မတပတ်ကွန်ဟေးကဒီလွှတ်တော်ကနေပြီးတော့ဒါအစီအစဉ်တကြဆောင်ရွက်ပေးမယ်ဆိုလို့ရှိရင်သူ့အနေနဲ့ယာရုကနေဆင်းပေးဖို့စံတရှိပါတယ်လို့ဆိုပြီးဒီကနေ့ပဲပြောဆိုလိုက်ပါတယ်တခါဘရာဇီးနိုင်ငံရဲ့ပထမတန်းဘောလုံးကလပ်အသင်းတစ်သင်းပါတဲ့ခီးသက်ချင်းလေးရင်တစီဟာကိုလံဘီယာနိုင်ငံမြို့တော်မက်ဒလင်းနိုင်ငံကလေးစိတ်ကိုပြန်သက်လာတဲ့လမ်းမှာပြက်ကျတာကြောင့်လေးရင်ပေါ်မှာလိုက်ပါလာသူ82ဦးထဲမှာ5ဦးပဲအသက်ရှင်ကျန်ရပါတယ်ဒီလိုထိတ်တန့်ရောက်နိုင်ငံကသတင်းတွေကိုတော့ကိုအောင်နဲ့အတူပြောပြပေးသွားပါမယ်ရှင
်ကောင်းပါပြီရှင်မြန်မာနိုင်ငံကိုဒီကနေ့ရောက်လာတဲ့ရခိုင်အကြံပေးကော်မရှင်ဥက္ကဋ္ဌကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဗစ်အာဏာရဲ့ခီးစဉ်နဲ့ပတ်သက်ပြီးကြားမှာတော့
စစ်တွေလည်းသွားစရာရှိပါတယ်စစ်တွေမောင်တော်ဘောနော်နောက်ညေဘုံနောက်ပြီးတော့မြောက်ဦး
ရခိုင်အကြံပေးကော်မရှင်အဖွဲ့ဝင်တဦးလည်းဖြစ်ရခိုင်စာပေနဲ့ရင်ကျဲမှုအဖွဲ့ရဲ့ဥက္ကဋ္ဌလည်းဖြစ်တဲ့ဒေါ်ခင်စောတင်ပါရှင်ပြည်စုံကိုတော့မကြခင်တင်ပြတော့မှာပါဒါအပြင်တိုက်ပွဲကြောင့်တပတ်ကြာရန်နာထားရတဲ့မူဆယ်တရ5မန်ကုန်ရေးစုံကိုအခုပြန်ဖွင့်လှစ်ခဲ့ပြီးတဲ့နောက်ပိုင်းကုံတယ်မှုအခြေအနေတွေနဲ့ရှမ်းပြည်နယ်အရှေ့မြောက်ဒေသမှာဖြစ်ပွားနေတဲ့တိုက်ပွဲတွေနဲ့ပတ်သက်လို့လွတ်တော်မှအစိုးရင်ကြောင့်အရေးကြီးအစိုးတင်တွင်းတဲ့သတင်းတွေကိုလည်းတင်ပြတော့ဖို့ရှိပါတယ်ခုအရင်ဆုံးတော့ဒီကနေ့ညနေခင်းထိတ်တန့်ရောက်သတင်းတွေကိုမှတ်ခင်ဖြူထွေးနဲ့ကိုအောင်တို့ကပြောပြပေးကြပါအောင်ရှင်
တောင်ကိုရီးယားသမ္မတပတ်ကွန်ဟေးကသူ့အနေနဲ့ယာရုကနေစနစ်တကျဆင်းပေးနိုင်အောင်လိုအပ်တဲ့ဆောင်ရွက်မှုတွေကိုလွှတ်တော်ကချမှတ်လှုပ်ဆောင်ပေးမယ်ဆိုရင်သူယာရုကနေဆင်းပေးဖို့စံနာရှိပါတယ်လို့ဒီကနေ့ပဲပြောဆိုလိုက်ပါတယ်အယုံကြည်မရှိအဆိုဒါမှမဟုတ်ယာရုကနေနှုတ်ထွက်ဆိုတဲ့စကားလုံးမျိုးတွေကိုမသုံးလုံးမဲနဲ့သူ့ဘက်ကအခုလိုစံနာရှိတဲ့အကြောင်းကိုသမ္မတပတ်ကွန်ဟေးကပြောသွားတာပ
ါ여야정치권이논의하여국정의혼란과공백을최소화하고
လွတ်တော်ရဲ့ဆုံးဖြတ်ချက်နဲ့သမရတက်တန်းအချိန်ကိုလျှော့ချတာအပါအဝင်ရှေ့လျှောက်တာဝန်တွေကနေရန်နာပေးဖို့ဆန္ဒရှိပါတယ်လို့ဆိုပြီးတော့ Miss Bakunhi ကရုံးမြင့်တန်ကြားကနေတဆင့်တဲ့နိုင်ငံလုံးကိုပြောကြားတဲ့မိန့်ခွန်းမှာပြောသွားတာပါဒါအပြင်သူ့အနေနဲ့ယာရုကနေဆင်းပေးတဲ့မသေးချာမြေယာဖြစ်နေပုံရတဲ့ Miss Bak ကလွတ်တော်ကနေတတ်မှတ်ပေးမဲ့အစီအစဉ်အတိုင်းဥပဒေကြောင်းအရလှုပ်ထုံလုံနည်းတွေနဲ့အညီတီသမရယာရုကနေသူဆင်းပေးကောင်းဆင်းပေးမယ်ဆိုပြီးတော့ပြောသွားတာပါတပ်ပြည်ရာတွေကိုဆောင်ရွက်တဲ့နေရာမှာပတိမငိအခြေအနေတွေနဲ့ပါစေဖို့နဲ့တာဝန်တွေကိုငြိမ်းချမ်းစွာလွှဲပြောင်းပေးနိုင်ဖို့အတွက်လက်ရှိအာဏာရနဲ့အတိုက်ခံပါတီတွေရဲ့ဆောင်ရွက်ချက်တွေနဲ့အညီဆောင်ရွက်သွားဖို့သူမကပြောပါရယ်အတိုက်ခံခေါင်းဆောင်တွေကတော့သမရပတ်ကွန်ဟေးရဲ့မိကွန်းကိုတိတ်ပြီးတော့အကောင်းမမြင်ကြပါဘူးသူ့အပေါ်အယုံကြည်မရှိအဆိုတင်သွင်းမှုတွေကိုအချိန်နောက်နေအောင်လုပ်တဲ့နိုင်ငံရေးလှည့်ကွက်တစ်ခုဖြစ်တယ်လို့တချို့ကတန်တရားရှိတယ်လို့သူမရဲ့ဒီပါတီအတွင်းမှာထောက်ခံမှုရအောင်လုပ်တာလို့လည်းမြင်ကြသူတွေရှိပါရယ်ရှင်
အင်းရှင်းသာမင်းသားဗာဂျီယာလောင်ကွန်ကိုထိုင်းပြည်သည့်ဖြစ်လွတ်တော်ကဒီကနေ့အမည်စင်းတင်သွင်းလိုက်ပါတယ်ထိုင်းပြည်ကြီးပူမီဘောဂျူယာဒက်နဲ့ဆန်သွားပြီးတဲ့နောက်လွတ်တော်ကအခုလိုကြေညာတာပါ1924ခုနှစ်ထီးနန်းမွေဆက်ခံတဲ့ဥပဒေအရအစိုးရအဖွဲ့ဝင်တွေတွေ့ဆုံဆွေးနွေးပြီးတဲ့နောက်အင်းရှင်းမင်းသားဗာဂျီယာလောင်ကွန်ကိုဘရင်သည့်ဖြစ်အသိမှတ်ပြုပေးဖို့ထိုင်းလွတ်တော်ကိုတင်သွင်းခဲ့တာပါဘရင်မင်းမြတ်တတ်တော်ရာကျော်ရှိပါစေလို့လွတ်တော်အမတ်တွေကဂုဏ်ပြုကြွေးကြော်ကြပြီးတဲ့နောက်ဘရင်သည့်အတွက်အားလုံးကစွမှုငောင်းတောင်းပေးပါလို့ထိုင်းလွတ်တော်ဥက္ကဋ္ဌဖုန်ပက်ဝီချစ်ချိုချိုင်ကပြောဆိုခဲ့ပါတယ်1982ခုနှစ်ကစတင်တဲ့ချက်ဂရီမင်းဆက်ရဲ့ဆယ်ဦးမြောက်ဘရင်ဖြစ်ထီးနန်းဆက်ခံမဲ့အခမ်းအနားတက်ရောက်ဖို့အင်ရှင်မင်းသားဗာဂျီယာလောင်ကွန်ကိုဖိတ်ကြားသွားမှာဖြစ်တယ်လို့ဖွန်ပတ်ကပြောပါရတယ်။ဒါပေမဲ့လည်းဒီထီးနန်းဆက်ခံမဲ့အခမ်းအနားဘယ်တော့ကျင်းပမလဲဆိုတဲ့အချိန်အတိကျကိုတော့ပြောမသွားပါဘူး။အင်ရှေ့ဇမင်းသားဗာဂျီယာလောင်ကွန်ရဲ့ခမီးတော်ဖြစ်သူ1946ခုနှစ်ကတည်းကဒီထီးနန်းစိုးစံခဲ့တဲ့ဘရင်ကြီးဘူမီဘောအဒူရာဒက်ချာစံမာရေးချိုရင်းလာပြီးတဲ့နောက်လွန်ခဲ့တဲ့အောက်တိုဘာ13ရက်အသက်88နှစ်အရွယ်မှာနေရာဆန္ဒခဲ့ပါရယ်ဒုတိယမြောက်ရင်သွေးတူရီသောသားဖြစ်သူဗာဂျီယာလောင်ကွန်ကိုဘရင်ကြီးဘူမီဘောကအထီးမွေနန်းမွေဆက်ခံမဲ့အင်ရှေ့ဇမင်းသားအဖြစ်1982ခုနှစ်မှာအနှင်းခဲ့ပါရယ်ခင်ဗျာ
အိန္ဒိယနိုင်ငံဗတ်ချန်ဂျမ်မူခရိုင်နီကစစ်အခြေဆိုင်စခန်းတစ်ခုကိုစစ်သွေးကြွတွေကဝင်ရောက်တိုက်ခိုက်တာမှာလုံခြုံရေးဝန်ထမ်းတွေဦးသေဆုံးသွားတဲ့အကြောင်းအစိုးရရရှိတွေကပြောပါရယ်မနက်အာရုံမတက်ခင်ဂျမ်မူခရိုင်နီကနာဂရိုတာမြို့မှာရှိတဲ့အဲ့ဒီစစ်စခန်းကိုတပ်မတ်သမား၄ယောက်ထပ်မင်းကဝင်ရောက်တိုက်ခိုက်ခဲ့တာလို့အကြီးတန်းစစ်ဘက်အရာရှိတွေကပြောပါရယ်စစ်သွေးကြွတဦးသေဆုံးပြီးတော့စစ်သား၃ဦးထိခိုက်ဒဏ်ရာရတဲ့အကြောင်းလည်းအဲ့ဒီအရာရှိကပြောပါရယ်ဂျမ်မူဒေသတောင်ပိုင်းမှာဖြစ်ခဲ့တဲ့တိကျဖြစ်ရပ်တစ်ခုမှာတော့ အိန္ဒိယနဲ့ပါကစ္စတန်အကြားနှင်းပြီးအငင်းပွားနေတဲ့နေဆက်တစ်လျှောက်မှာအိန္ဒိယနိုင်ငံဘက်ခြမ်းကိုဝင်ရောက်ဖို့ကြိုးစားခဲ့တဲ့စစ်သွေးကြွား9ယောက်6ယောက်လောက်ထဲက3ယောက်ကိုအိန္ဒိယနေကြာဆောင်တပ်ဖွဲ့တွေကပစ်တပ်ခဲ့ပါတယ်။ဇမူးမြို့ဟာအိန္ဒိယထိန်းချုပ်ထားတဲ့ကက်ရှမီးယားပြည်နယ်နဲ့ဇမူးခရိုင်ရဲ့ဆောင်းရာသီမြို့တော်ဖြစ်ပါတယ်။ဗြိတိရှားကိုလိုနီလက်အောက်ကနေလွတ်လပ်ရေးရယူခဲ့တဲ့1948ခုနှစ်ကစလို့ပြန်ဖက်အိန္ဒိယနဲ့ပါကစ္စတန်နိုင်ငံတို့အကြားမှာနှစ်ချမ်းကွဲခဲ့ရတဲ့ဟိမဝန္တာဒေသကကက်ရှမီးယားပြည်နယ်မှာဇမူးမြို့ဟာမွတ်စလင်အများစုနေထိုင်တဲ့အရပ်ဖြစ်ပါတယ်ရှင်
။2016ခုနှစ်အတွင်းမြောက်အာဖရိကကနေအီတလီကိုဝင်ရောက်လာတဲ့လေဆိပ်ပြေဒုက္ခသည်အရေးအတွက်ဟာမကြုံစဘူးများပြားခဲ့တယ်လို့အီတလီအစိုးရကထုတ်ပြန်တဲ့စာရင်းကိန်းဂဏန်းတွေထဲမှာဖော်ပြထားပါတယ်။ဂရိနိုင်ငံကိုတွားရောက်ဖို့စူးစမ်းနေတဲ့ရွှေပြောင်းဝင်ရောက်သူတွေကိုဟန်တားဖို့ဥရောပသမဂ္ဂနဲ့တူရကီကြားသဘောတူညီချက်ကိုစတင်ခေါင်းတဲ့ပေါ်တဲ့မလာတွေကစလို့ဒုက္ခသည်များပြားအီတလီကိုဝင်ရောက်လာနေတာပါ။နိုဝင်ဘာ28ရက်နေ့အထိလေစီးပြေးရွှေပြောင်းဝင်ရောက်လာသူ 38,299 ဦးထိရှိတယ်လို့အီတလီပြည်ထောင်ဝန်ကြီးဌာနကပြောဆိုပြီးလွန်ခဲ့တဲ့2014ခုနှစ်အတွင်းကတော့တစ်နှစ်လုံးကိုဒုက္ခသည် 39,100 သာဝင်ရောက်ခဲ့တာပါ။အခုလိုရွှေပြောင်းဝင်ရောက်မှုတွေရော့ကျသွားမဲ့လာလာတွေလည်းမတွေ့ရသေးပါဘူး။တနင်္လာနေ့ရုံးကရောဘာနဲ့ဒီတစ်သားလေတွေအသုံးပြုပြီးတော့မြေထဲပင်လယ်အလယ်ပိုင်းကိုဖျက်ခူးဖို့စ조사ခဲ့သူ1400လောက်ကိုလည်းကစ်တင်ခဲ့ရတယ်လို့အီတလီကမ်းခြေဆောင်တပ်ကပြောပါရတယ်။လွန်ခဲ့တဲ့3နှစ်တာကာလအတွင်းအီတလီကိုရောက်ရှိလာတဲ့ရွှေပြောင်းဝင်ရောက်သူ9သိန်းလောက်ရှိပြီးတော့စစ်ပွဲတွေစီးရင်မွေးတည်မှုနဲ့နိုင်ငံရေးအရာဖိနှိပ်မှုတွေကြောင့်အဲ့ဒီသူတွေဟာအခုလိုထွက်ပြေးလာကြတာပါခင်ဗျာ။
ဒီ American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1068ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ VOA American တန်ကနေအင်္ဂါနေ့ညနေခင်းနိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ပြောပြပေးသွားပါမယ်ရှင်။ဘရာဇီးနိုင်ငံရဲ့ပထမတန်းဘောလုံးကလပ်အသင်းတသင်းပါတဲ့ခီးတဲ့ဂျင်းလေရင်တစီကိုလံဘီယာနိုင်ငံမြို့တော်မက်ဒလင်းနိုင်ငံတကာလေဆိပ်ကိုပြန်သန်းလာတဲ့လမ်းမှာပြတ်ကျခဲ့တာကြောင့်လေရင်ပေါ်မှာလိုက်ပါလာတဲ့သူတွေထဲမှာဒီ82ဦးထဲမှာ5ဦးသာအသက်ရှင်ကျန်ရစ်တဲ့အကြောင်းကိုလံဘီယာအစိုးရအရာရှိတွေကပြောပါရတယ်။တကယ်ကိုကြီးမားတဲ့ကြေကွဲမှုကြီးပါပဲလို့လေရင်ပြတ်ကျခဲ့တဲ့မြို့ရဲ့အပြင်ဘက်ဒီတောင်ကုန်းတောင်တန်းတွေရှိရာကိုအသွားလမ်းမှာမက်ဒလင်းမြို့တော်ဝင်ဖက်ဒရီကိုဂေါဒရက်စ်က Blue Radio သတင်းဌာနကိုပြောပါရတယ်။ပြတ်ကျတဲ့လေရင်ဟာဗြိတိန်နိုင်ငံလို့ခီးတူပြန်တတ်တဲ့လေရင်အမျိုးအစားဖြစ်ပြီးတော့ဘိုလီးဗီးယားလေကြောင်းကုမ္ပဏီလာမီယာပိုင်ဖြစ်ပါတယ်။ဒီနေ့လာဒီဒေသစံတော်ချိန်ည10:00နာရီမှာလျှက်စစ်ပိုင်းဆိုင်ရာချုပ်ရည်မှုကြောင့်လေရင်ကိုအရေးပေါ်အခြေအနေကျင်ညာခဲ့တဲ့အကြောင်းလေကြောင်းဆိုင်ရာအရာရှိတွေကပြောပါရတယ်။တာဝန်ရှိသူတွေနဲ့ကယ်ဆယ်ရေးလုပ်သားတွေချက်ချင်းအသည့်အနေထားပြင်ခဲ့ကြပေမဲ့လေရင်ဟာပတ်ဝန်းကျင်ကိုတည်တည်ကွဲကွဲမမြင်ရတာကြောင့်နောက်ကျောင်းပြန်လည်မောင်းခဲ့တာလို့ဆိုပါရတယ်။ဘိုလီးဗီးယားနိုင်ငံဆန်တာခရက်စ်မြို့မှာတထောက်ရန်နာခဲ့တဲ့ဒီလေရင်ပေါ်မှာဖရန်စင်းနိုင်ငံတောင်ပိုင်းကရှာပီယိုအန်စင်ပထမတန်းဘောလုံးကလပ်အသင်းကဘောလုံးသမားတွေလိုက်ပါလာတာပါသူတို့ဟာကော်ပါဆက်အမေရိကနာဘောလုံးပြိုင်ပွဲပထမပွဲစဉ်အဖြစ်ဗုဒ္ဓဟူးနေ့ကျရင်မက်ဒလင်းမြို့ရဲ့အက်တလတီကိုနာစီယိုနယ်အသင်းနဲ့ရှင်ပြိုင်ကစားဖို့စီစဉ်ထားတာဖြစ်ပါတယ်အခုအသက်ရှင်ကျန်ရစ်သူ9ယောက်ထဲမှာတော့3ယောက်ကဒီဘရာဇီးဘောလုံးအသင်းကပါရှင်
စီးရီးယားနိုင်ငံအလက်ပိုမျိုးအရေးနဲ့ပတ်သက်လို့ကုလသမဂ္ဂလွန်ကြိုရေးကောင်စီအရေးပေါ်အစည်းအဝေးကျင်းပသွားဖို့ပြင်သစ်နိုင်ငံကတောင်းဆိုလိုက်ပါတယ်။တိုက်ခိုက်မှုတွေရစဲဖို့နဲ့အလက်ပိုမျိုးရင်းပိတ်မိနေသူတွေကိုကူညီဖို့အတွက်အတားအဆီးအစစ်အစေးမရှိဘဲလူသားချင်းဆိုင်ရာအကူအညီတွေပေးပို့သွားနိုင်ရေးဘယ်တော့မှမမတူအောင်လိုအပ်နေတယ်လို့ပြင်သစ်နိုင်ငံသားရေးဝန်ကြီးရန်မတ်အေရုတ်ကဒီကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်။တဘုံနေထိမ့်ချုပ်ထားတဲ့နေရာကိုဂျားတွေကနေဝင်ရောက်ထိုးပေါက်ပြီးနှစ်ပိုင်းခွဲပြလိုက်ဖို့မဟာဗျူဟာမြောက်အစီအစဉ်တည်းရေးဆွဲခဲ့တဲ့အစိုးရတပ်ဖွဲ့ဝင်တွေဟာအလက်ပိုမျိုးအရှိပိုင်းကတဘုံနေနဲ့ရင်းဆိုင်တိုက်ပွဲတွေအတွင်းမှာအောင်မြင်မှုတွေရခဲ့တယ်လို့လေလာသူတွေနဲ့စီးရီးယားနိုင်ငံပိုင်သတင်းဌာနကမနေ့ကတနင်္လာနေ့မှာကြေညာပါတယ်ရုရှားတွေရဲ့လေကြောင်းအကူအညီနဲ့စီးရီးယားအစိုးရတပ်တွေဟာအလက်ပိုမျိုးကိုအဓိကထားပြီးတော့ပြန်လည်သိမ်းယူနိုင်ဖို့ကြိုးစားနေတာပါအခုလိုတိုက်ပွဲတွေဖြစ်ပွားနေတာကြောင့်မြို့ရင်းမှာပိတ်မိနေတဲ့အရသားနှစ်သိန်းခွဲလောက်ဟာအစားအစာနဲ့စေဝါအကူအညီတွေလိုအပ်နေပြီးဒီအခြေအနေတွေပေါ်စိုးရင်ကြောင့်နိုင်ငံတကာအတိုင်းဝိုင်းကလည်းပြောဆိုထားပါတယ်အရသားအများပြားထိခိုက်သေးဆုံးမှုရှိနေတဲ့စီးရီးယားဆွေရဲ့လောက်ရတဲ့နဲ့ပတ်သက်ပြီးရုရှားမှာတာဝန်အပြည့်အဝရှိကြောင်းနဲ့ဒီလိုတိုက်ခိုက်မှုတွေရပ်ဆဲဖို့မူပေါင်းချမှတ်သွားနိုင်အောင်ဂျနီဗာမှာဘက်ပေါင်းစုံကဒီတန်တမန်တွေတွေ့ဆုံဆွေးနွေးနေတယ်လို့အမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရဂျွန်ကာဗီကတင်းလာနေတုန်းကပြောဆိုခဲ့ပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုမီရှိဂန်ပြည်နယ်ရဲ့သမ္မတရွေးကောက်ပွဲမဲရလက်တွေကိုတနင်္လာနေ့ကတရားဝင်ကျင်းကြတာမှာရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကဒီမိုကရက်တစ်ပါတီရဲ့ဟယ်လာရီကလင်တန်ထက်မဆိုသလောက်မဲအသာရပြီးတော့အနိုင်ရခဲ့တဲ့အကြောင်းတာဝန်ရှိသူတွေကအတည်ပြုပြောပါရယ် ပြည်내အတွင်းမဲပေးခဲ့ကြသူ၄သန်းနီးပါးရှိပြီးတော့မစ္စတာထရမ့်ကမဲ1000ကျော်ပို့ရပြီးတော့ပုတ်ကာတီကအနိုင်ရတာပါ။ဒါကြောင့်မစ္စိကန်ပြည်내ရဲ့ electoral vote လို့ခေါ်တဲ့ပြည်내လိုက်ကိုစားပြုမဲ16မဲကိုမစ္စတာထရမ့်ကရပါတယ်။ဒါပေမဲ့မဲကွာဟာမှုတိတ်မရှိတဲ့မစ္စိကန်ပြည်내နဲ့နောက်ထပ်ပြည်내တစ်ခုဖြစ်တဲ့ Pennsylvania နဲ့ Wisconsin ပြည်내တွေမှာမဲရလဒ်တွေကိုပြန်ပြီးတော့ရေတွက်မဲ့အခြေအနေရှိနေတာပါ။Green Party ကနေသမ္မတရွေးကောက်ပွဲမှာဝင်ရောက်ရှင်ပြန်ခဲ့သူ Jill Stein ကပစ်ဇာဗေးနီးယားနဲ့ Wisconsin ပြည်နယ်တွေမှာ Mary ကိုပြန်ယူတက်ဖို့တောက်ဆိုလွားတင်ထားပြီးဖြစ်တယ်လို့အခု Michigan ပြည်နယ်မှာလည်းအလားတူလုပ်မယ်လို့ပြောပါတယ်။တနင်္ဂနွေလုံးကမဲရလက်တွေကိုပြောင်းလဲပြစ်ဖို့ကြိုးစားတာမှမဟုတ်ပေမဲ့လည်းဒီမဲရလက်ကွာဟမှုတိတ်ပြီးတော့မရှိတဲ့ပြည်နယ်တွေမှာမဲရလက်မှန်သိကြအောင်ပြန်စစ်ချင်တယ်လို့ Mrs. Stein ကပြောပါတယ်။မဲရီကိုပြန်ရည်ဖို့ဒီသူကဒီဒေါ်လာတန်းနဲ့ချီရံပုံငွေရှာခဲ့တာပါတမဲလေမဲရလက်တွေမမှန်မကန်ဖြစ်အောင်ရုရှားကပါဝင်ဆောင်ရွက်တာတွေရှိခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေရှိခဲ့ပြီးတဲ့နောက်မဲမသမားမှုတွေတမမဟုတ်မဲရည်တဲ့ကွန်ပျူတာဆက်တွေကိုအင်တာနက်ကနေထိုးပေါက်တိုက်ခိုက်တာတွေကြကြပြန့်ပြန့်ရှိတယ်ဆိုတဲ့သက်တည်ထောက်ထားတော့ဘာမှမတွေ့ရသေးပါဘူးရှင်
American ပြည်သူ Ohio ပြည်နယ် Colin Bass မြို့မှာရှိတဲ့ဒီပြည်နယ်တက္ကသိုလ်ဝင်တွင် Somali ចောင်းသားတဦးဟာလမ်းလျှောက်နေတဲ့သူတွေကြားတဲ့ကားနဲ့ဝင်တိုက်ပြီးတဲ့နောက်ဓားနဲ့လိုက်ထိုးတဲ့အတွက်12ဦးထိခိုက်ဒဏ်ရာရသွားပါတယ်။အဲဒီတိုက်ခိုက်သူကိုရဲတပ်ဖွဲ့ကတနက်နေ့ပစ်တက်လိုက်ပါတယ်။ဒီတိုက်ခိုက်မှုကိုအကြမ်းဖက်တိုက်ခိုက်မှုအဖြစ်သတ်မှတ်ရမှာဖြစ်ကြောင်း Colin Bass မြို့ရဲတပ်ဖွဲ့အကြီးအကဲ Kim Jacobs ကပြောပါတယ်။တိုက်ခိုက်သူဟာ Abdul Razak Ali Adan လို့ခေါ်တဲ့ပထမနှစ်ចောင်းသားတဦးဖြစ်ကြောင်း Ohio ပြည်နယ်တက္ကသိုလ်ကပြောပါတယ်။သူဟာအသက်20လောက်ရှိပြီဖြစ်တဲ့ဆိုမာလီယာຫນွေဘွားတဦးဖြစ်တယ်လို့ Colin Bass မြို့ကံတွေက VOA ဆိုမာလီဌာနကိုပြောခဲ့ပါတယ်။လွန်ခဲ့တဲ့ဩဂုတ်လကဒီထုတ်ဝေတဲ့ចောင်းသားတွေရဲ့သတင်းစာထဲမှာတော့ចောင်းမှာမွတ်စလင်တွေဝတ်ပြုဆူတောင်းရအခမ်းမရှိရတဲ့ပတ်သက်လို့ Abdul Razak Ali Adan ဆိုတဲ့နာမည်နဲ့ရေးသားခဲ့ဘူးပါတယ်။ဒီတိုက်ခိုက်ခံရမှုကြောင့်ထိခိုက်ဒဏ်ရာရသူတွေထဲမှာအသက်အန္တရာယ်ဆိုရင်ရလောက်တဲ့အနေအထားတည်းမရှိခဲ့ဘူးလို့စေရင်ကသတင်းထုတ်ပြန်ပါတယ်။ဒုတိယမြောက်တိုက်ခိုက်သူတဦးရှိနေသေးတဲ့ဆိုတဲ့ကောလာဟာလတွေအစောပိုင်းမှာထွက်ပေါ်ခဲ့ပေမဲ့ရဲတပ်ဖွဲ့ကတက်သူဝင်းတွင်လိုက်လံရှာဖွေပြီးတဲ့နောက်တိုက်ခိုက်သူတဦးလည်းဖြစ်တယ်ဆိုတာကိုသိရှိခဲ့ကြောင်းတက်သူအကြီးအကဲ Michael Drake ကပြောပါတယ်ခင်ဗျာ
nga nei nya ne khin thai tan yaw tadin nwe ko ma khin phyu thwe ne ko aung do ga chin nya pe khe da ba voa ga ne akhu thau lwin pe ne de a si chin nwe ko internet sa myan na barmis.voanews.com ma lwin ne de a chain ne da byai ne da yai na sin nai ma de akhu ro tadin saung ma ri ko sat tai tin pya twa ba ma shin ရခိုင်အကြံပေးကော်မရှင်ဥက္ကဋ္ဌကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်ဟာဒီကနေ့မှာပဲမြန်မာနိုင်ငံကိုရောက်ရှိလာပြီးတော့မကြသေးခင်ကအကြမ်းဖက်တိုက်ခိုက်မှုတွေကြုံခဲ့ရတဲ့မောင်တော်ဒေသအပါအဝင်ရခိုင်ပြည်နယ်ကိုသွားရောက်ဖို့ရှိနေပါတယ်။မောင်တော်ဒေသမှာတိုက်ခိုက်မှုတွေကြုံခဲ့ရပြီးတဲ့နောက်တပ်မတော်ရဲ့စစ်ဆင်ရေးတွေမှာလူအခွင့်အရေးချုပ်ဖောက်မှုတွေရှိနေတယ်လို့သတင်းတွေထွက်ပေါ်နေချိန်မှာပဲရခိုင်အကြံပေးကော်မရှင်ဥက္ကဋ္ဌအဖြစ်မြန်မာနိုင်ငံကိုဒုတိယအကြိမ်ရောက်ရှိလာတာလည်းဖြစ်ပါတယ်။အဖြစ်အဆုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ VOA မြန်မာပိုင်းသတင်းထောက်ကိုထက်အောင်ကတင်ပြပေးမှာပါ။
ဟုတ်ကဲ့ကောင်းပါပြီခင်ဗျာရခိုင်ကြံပေးကော်မရှင်ဥက္ကဋ္ဌမစ္စတာကိုဖီအာနန်ဟာပြည်ပခဖြစ်ပွားရာရခိုင်ဒေသကလူမှုအတိုင်းအဝန်းနေအပါဝင်ဒေသတွင်းပတ်ပေါင်းစုံကရက်ဖက်လူအဖွဲ့အစည်းခေါင်းဆောင်တချို့နဲ့ပါတွေ့ဆုံဖို့မြန်မာပြည်ကိုဒီကနေ့မှပဲရောက်ရှိလာပါတယ်ဒါဟာကော်မရှင်ဥက္ကဋ္ဌဖြစ်လာရောက်တဲ့သူ့ရဲ့ဒုတိယမြောက်ခီးစဉ်လည်းဖြစ်တာပါဒီတစ်ခေါက်ခီးစဉ်မှာတော့ပြီးခဲ့တဲ့လအတွင်းပြည်ပခဖြစ်ပွားခဲ့တဲ့မောင်တော်မြို့နဲ့ရခိုင်ပြည်နယ်တွင်းကမြို့တချို့ကိုလည်းသွားရောက်ဖို့ရှိတယ်လို့ရခိုင်ကြံပေးကော်မရှင်အဖွဲ့ဝင်တဦးလည်းဖြစ်ရခိုင်စာပေနဲ့ယဉ်ကျေးမှုအဖွဲ့ရဲ့ဥက္ကဋ္ဌလည်းဖြစ်တဲ့ဒေါခင်စောတင်ကပြောပါတယ
်စစ်တွေလည်းသွားเสียရှိပါတယ်စစ်တွေမောင်တော်ဘောနော်နောက်မြေဘုံနောက်ပြီးတော့မြောက်ဦးကျမတို့နောက်ပြီးတော့နေပြည်တော်ဘောနော်အဲ့ဒီခီးစဉ်တော့ရှိပါတယ်ရှင်
ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းလည်းဖြစ်ငြိမ်းချမ်းရေးနိုဘယ်ဆုရှင်လည်းဖြစ်တဲ့မစ္စတာအာနန်ဟာမနေ့ပြန်ပုတ်တူးနေမှာတော့ကော်မရှင်အဖွဲ့ဝင်တွေနဲ့တွေ့ဆုံမှုရှိသလိုရခိုင်ပြည်နယ်တွင်းကနှစ်ဖက်အတိုင်းအဝန်အဖွဲ့အစည်းတွေနဲ့လည်းရန်ကုန်မြို့မှာတွေ့ဆုံမှုရှိပါတယ်။အဲ့ဒါပြင်တော့ရခိုင်ပြည်နယ်ကိုတွားရောက်လေ့လာမှာဖြစ်ပြီးအဲ့ဒီနောက်မှာတော့နေပြည်တော်မှာဒေါန်ဆန်းစုကြည်နဲ့ရောအစိုးရထိပ်ပိုင်ခေါင်းဆောင်တချို့နဲ့ပါတွေ့ဆုံမှုရှိတယ်လို့တော်ခင်စော့တင်ကပြောပါတယ်။မနေ
့ပြန်မှာစပြီးတော့ကျွန်တော်တို့တွေ့ကြမှာပါ။ပြီးတော့ရန်ကုန်မှာလည်းဒီအသင်းအဖွဲ့တွေအကုန်လုံးနဲ့ဘာနော်နှစ်ဖက်အဖွဲ့အစည်းတွေနဲ့လည်းလူငယ်ပွဲစီတွေနဲ့နှစ်ဖက်ပွဲစီတွေနဲ့တွေ့မှာပါရန်ကုန်မှာအဲရခိုင်ခရီးစဉ်ကပြန်လာတဲ့အခါမြေပြည်တော်ခရီးစဉ်မှာလည်းအကုန်လုံးထိပ်တန်းကောင်းစွာနဲ့တွေ့ဖို့ရှိပါတယ်ရှင်ဟုတ်ကဲ
့ဟုတ်ကဲ့ဆိုတော့ဒေါန်ဆန်းစုကြည်နေလောက်တွေ့ဖို့ရှိပါလားခင်ဗျဟ
ိုတွေ့ဖြစ်မယ်လို့ထင်ပါတယ်ရှင်
မစ္စတာအာနန်မရောက်ခင်ပြီးခဲ့တဲ့သတင်းပတ်နှစ်ပတ်အကြာမှာရခိုင်ကြံပေးကော်မရှင်အဖွဲ့အနေနဲ့ရခိုင်ပြည်နယ်ကိုတွားရောက်လေ့လာခဲ့ပါသေးတယ်။ဒါပေမဲ့အဲ့ဒီတစ်ချိန်မှာတော့လုံခြုံရေးအခြေအနေကြောင့်ပြည်ပခဖြစ်ပွားရာမောင်တော်မြို့ကိုတွားရောက်လေ့လာခွင့်တော့မရခဲ့ပါဘူး။ရခိုင်ပြည်နယ်အစိုးရပြောရေးဆိုခွင့်ရပုဂ္ဂိုလ်လည်းဖြစ်စီပင်တရားရေးဝန်ကြီးလည်းဖြစ်တဲ့ဦးမင်းအောင်ကတော့ကော်မရှင်အနေနဲ့ဒီတစ်ခေါက်မှာရခိုင်ပြည်နယ်ကိုလာရောက်လေ့လာနိုင်တယ်လို့ပြောပါတယ်
။ဒီမှာပါရင်တော့တွားလို့ရပါတယ်။အခုကဘာမှမဖြစ်နေတာမရှိဘူးလေ။အဲ့ဒါပြီးတော့အထွေထူး ပြည်သူတွေနဲ့နေပြီးတော့ကြည်ကြေပြဿနာကြီးတွေရှိနေတာမျိုးတော့မရှိဘူးလေကျွန်တော်တို့သင်ပိုင်းသွားလို့ရတာပေါ့ဟာ
မစ္စတာကိုဖီယာနန်ဟာပြီးခဲ့တဲ့စက်တင်ဘာလအတွင်းမှာပဲရခိုင်ပြည်နယ်ကိုတွားရောက်လည်လာခဲ့ပါတယ်။ရခိုင်အကြံပေးကော်မရှင်မှာနိုင်ငံတကာကပုဂ္ဂိုလ်တွေပါဝင်နေတဲ့အတွက်နိုင်ငံရဲ့အချုပ်အခြာအာဏာထိပါနိုင်တယ်ဆိုပြီးဝေဖန်မှုတွေရှိခဲ့ပေမဲ့လို့ကော်မရှင်ရဲ့အကြံပြုချက်တွေဟာနှစ်ဖက်အတိုင်းအဝန်းရဲ့တင်းမာမှုတွေကိုရှော့ချပေးပြီးဖွံ့ဖြိုးတိုးတက်ရေးကိုသာရှေ့ရှုသွားမှာဖြစ်တယ်လို့မစ္စတာအာနန်ကကတိပြုပြောဆိုထားပါတယ်။ရခိုင်ကော်မရှင်အဖွဲ့ကိုနိုင်ငံတော်အတိုင်းအမြန်ဝင်ကြီးဌာနနဲ့ကိုဖီအာနန်ဖောင်ဒေးရှင်းတို့ပူးပေါင်းကနက်နဲရှုပ်ထွေးပြီးအတင်းဆောင်မခံတဲ့ရခိုင်ပြည်တွင်းကပြည်ပခါတွေကိုညှိနှိုင်းအပြေရှာဖို့ဆိုတဲ့ရည်ရွယ်ချက်နဲ့ Oculus အတွင်းကဖွဲ့စည်းထားတာဖြစ်ပါတယ်ဒီကော်မရှင်ဟာရခိုင်ပြည်နယ်အတွင်းမြေပြင်အခြေအနေကိုကွန်ဆင်လေ့လာပြီးတဲ့နောက်တွေ့ရှိချက်တွေကို12လအတွင်းအစိုးရထံအစီရင်ခံစာတရက်တင်သွင်းရမှာဖြစ်ပြီး၈နှစ်ဆန်းမှာလဲကြားပြတ်အစီရင်ခံစာတရက်တင်သွင်းလိမ့်မယ်လို့မျှော်လင့်ရပါတယ်ခင်ဗျာ
ကိုထက်အောင်ပါရှင်ခုတော့မူဆဲသေးတာတွင်အခြေအနေဖက်အလက်ပေးရအောင်ပါမြမတက်မရုံနဲ့မြောက်ပိုင်းမဟာမိတ်တိုင်းရင်းသားတပ်ပေါင်းစုတို့အကြားဖြစ်ပွားခဲ့တဲ့တိုက်ပွဲကြောင့်တပတ်ကြာရန်နာထားရတဲ့မူဆဲ105မိုင်ကုံသွယ်ရေးဇုံကိုအခုပြန်လည်ဖွင့်လှစ်နိုင်ခဲ့ပေမလို့ကုံသွယ်မှုအခြေအနေဟာပုံမှန်အနေထားကိုမရောက်သေးဘူးလို့မူဆဲခရိုင်အာဏာပိုင်တွေကပြောပါရတယ်တိုက်ပွဲကာလအတွင်းလန်ဒရာရွရွမှုနဲ့လမ်းလုံခြုံမှုမရေရာသေးတဲ့အခြေအနေကြောင့်ကုံစီစီးဆင်းမှုရပ်တန့်နေတယ်လို့လည်းဆိုပါရယ်မူဆဲမြို့နယ်ဟာအခြေအနေတည်ငြိမ်လာပြီလို့ဆိုပေမဲ့ဘုံပေါက်ပွဲမှုနဲ့ကြိုးကြားပြစ်ခတ်မှုတွေရှိနေသေးတာကြောင့်ဒေသခံတွေစိုးရိမ်နေရဆဲလို့ဒေသခံတွေကပြောပါရယ် VOA သတင်းထောက်နိုင်ကွန်းအိမ်ကနေအခုလိုဆက်သွယ်မေးမြန်းသတင်းပို့ထားပါရယ်ရှင
်ဟုတ်ကဲ့ပါစီရီသိမ်းမှနေဆဲဖြစ်တဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသမူဆဲခရိုင်မူဆဲမြို့မှာပြစ်ခတ်တိုက်ခိုက်မှုအခြေအနေငြိမ်သက်သွားလို့မူဆဲ105မှန်ဂုံသွေးရေးစုံကိုပြန်လည်ဖွင့်လှစ်နိုင်ခဲ့ပြီဆိုပေမဲ့ပုံမှန်နေသားကိုမရောက်သေးဘူးလို့မူဆဲခရိုင်အထွေထွေအုပ်ချုပ်ရေးဦးစီးဌာနကဦးစီးရာရှိဦးစော်မင်းကနေ VOA ကိုခုလိုပြောပါရယ်
ကျွန်တော်တို့26ရက်နေ့ကနေစပြီးတော့ဒီကုန်ပြည်ကူတန်းရောင်းဝယ်မှုတွေဒါပေါ့ပုံမှန်သွားရောက်နေပါတယ်ဗျအခုလက်ရှိအချိန်မှာကဒီ28ရက်နေ့မှာတော့အမေရိကန်ဒေါ်လာကုန်သွယ်မှုတန်ဖိုးက3တန်းကျော်ပဲရှိတာပေါ့နော်အခုမနေ့ကတော့2တန်းကျော်ကျော်ပဲရှိတယ်ကွာ 1.9000 ဆိုတော့3တန်းနီးပါးလောက်ပဲရှိတာပေါ့ပုံမှန်ကုန်သွယ်မှုရဲ့4ဘုံတစ်ဘုံလောက်ပဲဟိုဒါဖြစ်တာပေါ့
ရခိုင်မူဆဲ105မှန်ကုန်သွယ်ရေးစုံကနေကုန်သွယ်မှုပမာဏအားဖြင့်တရက်ကိုဒေါ်လာ73တန်းကနေ15တန်းဝန်းကျင်ထိရရှိခဲ့ပေမဲ့လည်းပြစ်ခတ်တိုက်ခိုက်မှုဖြစ်ပွားပြီးနောက်ပိုင်းအခုဆို3တန်းနီးပါးလောက်သာရှိနေတယ်လို့ဦးစော်မင်းကပြောပါတယ်ပြီးခဲ့တဲ့နိုဝင်ဘာလ20ရက်နေ့ကမြောက်ပိုင်းမဟာမိတ်တပ်ပေါင်းစုအဖွဲ့တွေဖြစ်တဲ့ကချင်လွတ်လပ်ရေးတပ်မတော် KNA တောင်ပလောင်မျိုးရလူမျိုးရေးတပ်မတော် TNLA ရခိုင်တပ်မတော် AA မြန်မာမျိုးရများဒီမိုကရက်တစ်မဟာမိတ်တပ်မတော် MNDAA ကိုကတပ်ဖွဲ့အစတဲ့အဖွဲ့တွေကနေဝင်ရောက်ပြစ်ခတ်တိုက်ခိုက်ခဲ့လို့ဂုံသွေးရေးစုံကြီးနဲ့ရင်ငယ်စစ်ဆေးရေးဂိတ်တွေကိုခေတ္တပိတ်ထားရပြီးဂုံသွေးမှုရပ်ဆိုင်နေရာကနေနိုဝင်ဘာလ26ရက်နေ့မှာစတင်ဖွင့်လှစ်နိုင်ခဲ့တာပါလက်ရှိဂုံသွေးရေးအတွက်လမ်းတရားတွေယူရင်းနေတဲ့အခြေအနေကြောင့်ကုန်စီစီစဉ်မှုနှေးကွေးနေတယ်လို့ဥဆောင်မင်းကဆက်ပြောပါတယ
်ဒီလမ်းကြောင်းတစ်လျှောက်မှာရှိရည်ဒီကျွန်တော်တို့တရားတွေကိုသူတို့ကမိုင်းခွဲထားတဲ့အတွက်တရားကြန့်ခိုင်မှုကြောင့်ကျွန်တော်တို့ဒီပုံမှန်လာနေကြဒီတွဲသားတွေပေါ့နော်22ဘင်းရင်တွေကဖြတ်တန်းလို့နေရတဲ့အတွက်ကြောင့်မလို့သူတို့ကဒီ22ဘင်းရင်တွေပဲပေါ့နော်အဲ့ဒီမျိုးပစ္စည်းတွေကိုပြန်ကျဲ့ပြီးမှတောင်းလာရတဲ့အခါကျတော့ဒီကုန်တယ်မှုကတော့နည်းနည်းလေးဟိုကြန့်ကြာပြီးမှအမှန်တရားဖြစ်တာပေါ့ကြံကြမှုအချိန်ပုံရမှာကုံတာပေါ့နော်ဒီကုံပြစီလည်းပုံများတာပေါ့အဲ့ဒီလိုဖြစ်စဉ်လေးတွေတော့ရှိနေတဲ့အတွက်ကြောင့်မလို့ဒီကုံတယ်မှုကတော့ပုံမှန်တိုင်းပြန်ရှိဖို့တော့နည်းနည်းလေးဖြစ်သေးပါတယ
်ကုံတယ်တွေအနေနဲ့လည်းလမ်းလုံခြုံရေးအနေထားကြောင့်ဂုံစီပို့ဆောင်မှုရပ်တန့်နေတယ်လို့ရွှေလမင်းပဲခွဲဆက်ယုံပိုင်ရှင်ကိုဝင်းသိန်းကပြောပါတယ
်မန္တလေးမူဆယ်သွားလာရေးကတော့ကျွန်တော်တို့ဒီမန္တလေးကုန်ပြည်တိုင်းနေနဲ့ကတော့စိတ်ကားတွေမတင်ရဲကြဘူးတော်တော်စဲရက်တလောက်နီးပါးကိုဖြစ်နေတဲ့သဘောပေါ့နော်သူစွန့်စွန့်စားစားသွားရဲကားသမားတွေတော့သွားတဲ့ဟာတော့ရှိတယ်ဆိုကြားတယ
်ကုန်သွယ်မှုအတွက်ငွေသွင်းငွေထုတ်ကိစ္စရပ်တွေဆောင်ရွက်နိုင်ဖို့လုံခြုံရေးရအချိန်ပိုင်းနဲ့ဖွင့်လှစ်နိုင်သေးတဲ့အခြေအနေမှာရှိနေပါတယ်မူဆယ်105မှန်ကုန်သွယ်ရေးစုံရဲ့ကုန်သွယ်မှုဟာမြန်မာနိုင်ငံကပို့ကုန်တွေဖြစ်တဲ့လေယာထွက်ပစ္စည်း၊စံ၊ပဲမျိုးပြောင်းကြမ်းနဲ့အသစ်သီးဝလံတွေကိုတရုတ်နိုင်ငံကိုတင်ပို့ပြီးသွင်းကုန်ဖြစ်ဓာတ်မြေဩဇာ၊လူသုံးကုန်၊အိမ်သုံးပစ္စည်း၊ဆက်ရံရပစ္စည်းတွေကိုတင်သွင်းရမှာဖြစ်ဆိုရင်ကားစီးရည်200ခန့်သာအသက်ဆင်းရှိနေတယ်လို့ကိုဝင်းသိန်းကပြောပါတယ်။လက်ရှိမူဆယ်မြို့မှာအခြေအနေတည်ငြိမ်နေပြီလို့ဆိုပေမဲ့လည်းမနေ့ကညဘက်မှာဘုံပောက်ကွဲမှုတွေဖြစ်ပွားခဲ့တယ်လို့အထွေထွေအုပ်ချုပ်ရေးဦးစီးဌာနကဦးစီးရာရှိဦးစော်မင်းကခုလိုဆက်ပြောပါတယ
်။ညကဖြစ်တဲ့နေရာ3နေရာလောက်ဖြစ်သွားတယ်ဗျာနော်။3နေရာလောက်မှာပောက်ကွဲမှုဖြစ်တာပေါ့။ကျွန်တော်တို့6နာရီ40လောက်မှာဒီချိန်နောက်မှာ9နာရီ40မှာဒီချိန်နောက်ပြီးမှ10နာရီ5မိနစ်မှာဒီချိန်ပေါ့နော်။ဟိုကျွန်တော်တို့မြို့နယ်ဆက်ဆက်တဲ့အစွန်ဖျားရက်ွက်တွေအဲ့လမ်းလုံတွေမှာဒီပောက်ကွဲမှုတွေဖြစ်တာပေါ့။ခီးကိုက်မှုတော့မရှိဘူးဗျာ
။လုံခြုံရေးရအပြည့်အဝစိတ်မချနိုင်သေးတဲ့အခြေအနေတွေကြောင့်မူဆယ်ဒေသခံပြည်သူတွေအတွက်စိုးရိမ်သင်လာမှုတွေရှိနေစေလို့မူဆယ်မြို့ခံကရုဏာပရဟိတအသင်းဥက္ကဋ္ဌဦးတောင်းထွန်းကဆိုပါတယ်
ခ
ကွာညပိုင်းဆိုရင်တော့နည်းနည်းအပြစ်ခတ်တန်နေဟိုပောက်ကွဲမှုညပိုင်းမှာနည်းနည်းကြာကြာနေရပါတယ်အဲ့လိုပြစ်ခတ်တန်နေကြာနေရတဲ့အတွက်ကျွန်တော်တို့ဒေသခံနေနေရာတော့ညပိုင်းတွင်တော့လမ်းပေါ်မှာနည်းနည်းနေသွားပါတယ်ဗျခုရင်ထိလမ်းပြီးတော့ဟိုအပြင်တိတ်မထွက်ကြဘူးဖြစ်နေပါတယ်ခင်ဗျပြီးခဲ့တဲ့နိုဝင်ဘာလ21ရက်နေ့ကတိုင်းဒေသနဲ့ကင်ဖွဲ့တွေပေါင်းပြီးတော့ရှမ်းပြည်နယ်မူ ဒီမှာထွက်ပြီးတိန်းဆောင်နေခဲ့ရပါတယ်လက်ရှိမူဆယ်မြို့ဘက်မှာစည်ရေးချင်းနေအတော်အတန်ငြိမ်သက်သွားတာကြောင့်ဒုက္ခတွေနေရရင်ကိုပြန်နိုင်ပြီဖြစ်တယ်လို့တပတ်ခါပိတ်ပင်ထားခဲ့ရတဲ့တရ900နဲ့ဆက်ကုံတွေရေးဆုံငွေလဲပြန်လဲဖွင့်လဲနိုင်ခဲ့ပါတယ်ဒါပေမဲ့ရှမ်းပြည်နယ်မြောက်ပိုင်းမုံကူးနဲ့ဖောင်းဆိုင်ဒေသတွေမှာတော့မြန်မာတပ်မတော်နဲ့မြောက်ပိုင်းမဟာမိတ်တိုင်း
်မြန်မာနိုင်ငံတွင်းကဒီကနေ့သတင်းတွေကိုကြည့်လိုက်မယ်ဆိုရင်အများဆုံးတွေ့ကြရတာကရှမ်းပြည်မြောက်ပိုင်းမှာတိုက်ပွဲတွေဖြစ်ဒုက္ခသည်တွေထွက်ပြေးနေရတာရခိုင်ပြည်ဘက်မှာအခြေအနေမတည်ငြိမ်တာရန်ကုန်မြို့တွင်ဟိုနေရာဒီနေရာမှာပေါက်ကွဲမှုတွေဖြစ်တာစတဲ့မတည်မငြိမ်သတင်းတွေကအများစုဖြစ်နေပါတယ် NLD ပါတီဦးဆောင်တဲ့အစိုးရအနေနဲ့ဒီလိုမတည်မငြိမ်အခြေအနေတွေကိုအောင်မြင်မြင်ထိမ့်သိမ့်ပြီးလူထုစီးပွားရေးအဆင်ပြေစာဝတ်နေရေးဖူလုံလာဖို့နဲ့ဒီမိုကရေစီအပြောင်းအလဲကိုထိတိယောယောဆက်ပြီးဖော်ဆောင်ဖို့တကယ်ပဲလုပ်နိုင်မယ်လို့ကျွန်တော်တို့သောတာရှင်တွေအခိုင်အမာယုံကြည်ကြပါသလားအခုလာမယ့်အင်္ဂါညဒိုင်းရိုက်လီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညမီပို့ထားပေးပါကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VO ရဲ့ဖုန်းနံပါတ်က1239318555လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်အောင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ညာ
ဒီကနေ့ည9:00နာရီတိုက်ရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်ခုတော့ရှမ်းပြည်နယ်တိုက်ပွဲနဲ့ပတ်သက်လို့လွတ်တော်မှာအရေးကြီးအဆိုတင်တင်းနဲ့သတင်းတင်ပြပါမယ်ရှမ်းပြည်နယ်အရှေ့မြောက်ဒေသမှာဖြစ်ပွားနေတဲ့တိုက်ခိုက်မှုတွေဟာအပြစ်မဲ့ပြည်သူတွေကိုထိခိုက်တယ်လို့ပဲနိုင်ငံရဲ့အချုပ်အခြာအာဏာတည်ငြိမ်အေးချမ်းမှုနဲ့ငင်းကြမ်းရဲလုပ်ငန်းစဉ်တွေကိုထိခိုက်စေတာကြောင့်လွတ်တော်ကဆိုရင်ကြောင်းအရေးကြီးအဆိုတရက်တင်သွင်းခဲ့ပါတယ်ဒီလိုတင်သွင်းတာကိုကောက်ကွက်သူမရှိအတီးပြုခဲ့ပြီးတော့လာမယ့်ရက်တွေအတွင်းမှာဆွေးနွေးသွားဖို့ရှိနေပါတယ်ဒီသတင်းကို VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါရှင်
ဟုတ်ကဲ့ရှမ်းပြည်နယ်အရှေ့မြောက်ဒေသမှာဖြစ်ပွားနေတဲ့တိုက်ခိုက်မှုတွေဟာဒီလ20ရက်နေ့ကစတင်ခဲ့ပြီးဒီကနေ့ထိလည်းတိုက်ခိုက်တာတွေဆက်လက်ဖြစ်ပွားနေတဲ့အချိန်မှာပြည်သူ့လွှတ်တော်မှာအခုလိုအရေးကြီးအဆိုတင်သွင်းခဲ့တာဖြစ်ပါတယ်ဒီအရေးကြီးဆိုကိုမန္တလေးတိုင်းဒေသကြီးမေတီလာမြို့နယ်ပြည်ထောင်စုစံခိုင်ရေးနဲ့ဖွံ့ဖြိုးတိုးတက်ရေးပါတီကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာမောင်သိန်းကအခုလိုတင်ပြခဲ့ပါတယ
်ရှမ်းပြည်အရှေ့မြောက်ဒေသတိန်းဒီကွက်ခိုင်မူဆယ်နမ်ခန်းနမ်တူနစ်105မိုင်ကုံသွေးရေးစုံတို့တွင် KIA MNDAA နှင့် TNLA ပူးပေါင်းအဖွဲ့တို့မှရည်ရွယ်ကြီးရှိရှိပြစ်ခတ်မိုင်းထောင်မှုဖျက်ဆီးမှုဘုံခွဲမှုများကြောင့်အပြစ်မဲ့ပြည်သူများသေချေခြင်းတန်ရာရခြင်းအိုးအိမ်ဆွန့်ခွာစစ်ပြေးဒုက္ခတဲ့ဘဝရောက်ခြင်းနှင့်နိုင်ငံ၏အချုပ်အခြာတည်မြဲမှုတရားဥပဒေစိုးမိုးရေးနှင့်တည်ငြိမ်အေးချမ်းမှုနှင့်ငြိမ်းချမ်းရေးလုပ်ငန်းစဉ်တို့အားထိခိုက်စေခြင်းတို့ကိုလွတ်တော်မှစိုးရင်ကြောင်းအရေးကြီးအဆိုတင်သွင်းသွားမှာဖြစ်ပါတယ
်ဒေါက်တာမောင်သိန်းရဲ့တင်ပြချက်မှာကိုယ့်ရဲ့ကြာဖြစ်ပွားနေတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေရဲ့တိုက်ခိုက်မှုတွေကြောင့်လုံခြုံရေးတပ်ဖွဲ့ဝင်တွေနဲ့ပြည်သူတွေထိခိုက်သေးဆုံးတာအိုးအိမ်ပြောင်းရွှေ့ရတာလန်တတားတွေပျက်စီးတာစရာတွေကိုကိန်းကနန်းတွေရုပ်ပုံတွေနဲ့တကွတင်ပြခဲ့တာဖြစ်ပါတယ်ဒီအဆိုကိုဆက်လက်ဆွေးနွေးဖို့တင့်မတင့်မဲခွဲရမှာတော့ကန့်ကွက်သူမရှိဘဲအတီးပြုတ်ခဲ့သလိုပါဝင်ဆွေးနွေးမဲ့သူတွေကိုဒီလ30ရက်နေ့နောက်ဆုံးထားပြီးစီရင်ပေးဖို့ကိုလည်းဖိတ်ခေါ်ခဲ့ပါတယ်ပြည်သူ့လွှတ်တော်မှာဒီလိုဆွေးနွေးဆုံးဖြတ်လိုက်တဲ့အပေါ်မှာတော့ငင်းချင်းရေးလုပ်ငန်းစဉ်မှာအစဉ်တစိုက်ပါဝင်ခဲ့တဲ့စီလုံးညညရေးနဲ့ဒီမိုကရေစီပါတီကချင်ပြည်နယ်ဥက္ကဋ္ဌဦးခက်ထိန်နံကအခုလိုတုံ့တက်ပါတယ
်ဒီအဖွဲ့အစည်းမဆိုဒီတိုင်းသားလူမျိုးမဆိုဒီပါဒါမဆိုဒီဒေဒါမဆိုမြန်မာနိုင်ငံမှာအမြင်သဘောထားကသဘောထားမရှိတာလွတ်လပ်ရေးရပြီးကလေးကဖြစ်တဲ့အတွက်ကြောင့်ဒါမတူညီတဲ့အနေအထားကိုဒီနေ့ငြိမ်းချမ်းရေးလှုပ်ကြတယ်အမျိုးသားပြန်လည်ရင်ကြားစေရေးလှုပ်ကြတယ်တရားဥပဒေစိုးမိုးရေးပြန်ပြီးလှုပ်ကြတယ်ဆိုတာကတော့ဒီသဘောထားတွေအားလုံးတူညီတဲ့လမ်းကြောင်းပေါ်ကိုရောက်အောင်ဆိုတဲ့အနေအထားကိုဒီနေ့စူးစမ်းနေတာဖြစ်တယ်လို့ဖြေလို့ပါတယ်
တိုင်းရင်းသားလက်နက်ကိုင်မဟာမိတ်အဖွဲ့တွေဘက်ကတော့သူတို့ဒေသတွေကိုတပ်မတော်ကထိုးစစ်ဆင်တိုက်ခိုက်တာကြောင့်အခုလိုပူးပေါင်းပြီးပြန်လည်တိုက်ခိုက်ရတာဖြစ်ကြောင်းကြေညာချက်ထုတ်ပြန်ထားပါတယ်။ဦးခတ်ထိန်နံကငင်းချမ်းရေးလုပ်ငန်းစဉ်ကိုဆောင်ရွက်ရမှာနှစ်ဖက်အပေးအယူရှိဖို့လိုအပ်ကြောင်းသူ့အမြင်ကိုအခုလိုဆက်ပြောပါတယ်
။ဒီမရရန်ဖြစ်ရင်တော့မှနှစ်ဖက်ကပြန်ပြီးဆွေးနွေးပြီးမှနှစ်ဖက်စလုံးကအပေးအယူအလျှော့အတင်းတွေလုံးမှပြန်လည်ပေါင်းစပ်နိုင်တဲ့ဟာဖြစ်တဲ့အတွက်ကြောင့်ဒီလိုမျိုးတိုင်းရည်ဒီရည်နဲ့ပတ်သက်တာရိုးရည်နဲ့ဗဒါရည်နဲ့သူ့ဒေသအရေးတွေနဲ့ပတ်သက်တဲ့တာကတော့ဆွေးနွေးတာကိုရမှာဆွေးနွေးတဲ့နေရာမှာအပြည့်အယူအစော့အတင်း compromise နဲ့ပြောဖို့လိုအပ်တယ်လို့တော့အဲ့လိုမြင်ပါလေ
မျိုးသားပြန်လည်တင့်မြတ်ရည်နဲ့ငင်းချမ်းရည်ဘဟုဌာနဥက္ကဋ္ဌဒေါ်ဆန်းစုကြည်ကရှမ်းပြည်နယ်ရှမ်းမြောက်ဒေသကလက်နက်ကင်ပြပခတွေခြုံငိမ့်ဖို့အတွက်အစိုးရရဲ့ငင်းချမ်းရည်ဖြစ်စဉ်မှာပါဝင်ဖို့တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA ကိုအမြန်လက်မှတ်ရေးထိုးပြီးတိုက်ခိုက်မှုတွေရက်စဲဖို့အတွက်ကြေညာချက်ထုတ်ပြန်ထားပါတယ်ဒီကြေညာချက်အပေါ်မှာတော့ TNLA ခေါ်ပလောင်တပ်ဖွဲ့က27ရာစုပင်လုံးညီလာခံနဲ့ NCA မှာပါဝင်ဖို့ကမ်းလှမ်းခဲ့ပေမဲ့တပ်မတော်ကလက်မခံတာဖြစ်ကြောင်းတုံ့ပြန်ထားပါတယ်
မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ် DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်မှာဖြစ်ပါတယ်ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7ဂျိုရူကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်
VOA မြန်မာပိုင်းစီစဉ်ကထုတ်လွှင့်ပေးနေတဲ့နေ့စဉ် TV သတင်းလွှာစီစဉ်တွေကိုညနေပိုင်းရေဒီယိုအစီအစဉ်ပြပချင်း9နာရီမှာ Asia Set 7ဂျိုရူကနေတိုက်ရိုက်ဖန်ယူကြည့်ရှုနိုင်ကြပါရဲ့ရှင်ဒီကနေ့ညနေခင်းစီစဉ်တွေမကြခင်ပြီးဆုံးတော့မှာပါကြာရှည်နေတဲ့အချိန်အတွင်းသတင်းအချင်းချုပ်ကိုမခင်ဖြူတွေကပြောပြပေးပါအောင်ရှင
်တောင်ကိုရီးယားသမ္မတဘက်ကွန်ဟီကသူ့အနေနဲ့ယာရုကနေစီစဉ်ကြဆင်းပေးနိုင်အောင်လူဝဲတဲ့ဆောင်ရွက်မှုတွေကိုလွှတ်တော်ကနေချမှတ်ဆောင်ရွက်ပေးမယ်ဆိုရင်သူယာရုကနေဆင်းပေးဖို့ဆန္ဒရှိပါတယ်လို့ဒီကနေ့ပြောဆိုလိုက်ပါတယ်။အယုံကြည်မရှိအစိုးဓမ္မမဟုတ်ယာရုကနေနှုတ်ထွက်ဆိုတဲ့စကားလုံးမျိုးတွေကိုမသုံးနှုံးမဲနဲ့သူ့ဘက်ကအခုလိုဆန္ဒရှိတယ်ဆိုတာကိုသမရဘက်ကွန်ဟေးကဒီကနေ့ပဲပြောသားခဲ့တာပါရှင်။အေရှေ့ဆန်ဘင်တာဖာဂျီယာလောင်ကောင်းကိုထိုင်းဘရင်အဖြစ်လွှတ်တော်ကနေဒီကနေ့အမည်စရင်တင်သွင်းလိုက်ပါပြီ။ထိုင်းပြည်ကြီးဘူမိပေါ်အဒူရာဒက်နဲ့ရွာဆန်သွားပြီးတဲ့နောက်လွှတ်တော်ကနေအခုလိုချင်ကြတာပါ။1924ခုနှစ်ထိနှက်မွေဆက်ခံတဲ့ဥပဒေအရအစိုးရအဖွဲ့တွေတွေ့ဆုံဆွေးနွေးပြီးတဲ့နောက်မှာအရှင်မင်းသားဒီဗာဂျူရာလောင်ကောင်းကိုဘရင်သစ်အဖြစ်နဲ့အသိမဲ့ပြုပေးဖို့ထိုင်းလွတ်တော်ကိုတင်သွင်းခဲ့တာဖြစ်ပါတယ်။ထိနှက်ဆက်ခံမဲ့အခမ်းအနားဘယ်တော့ကျင်းပမယ်ဆိုတာတော့မသိရသေးပါဘူးရှင်။ဘရာဇီးလနိုင်ငံရဲ့ပထမတန်းဘောလုံးကလပ်အသင်းတစ်သင်းပါတဲ့ခီးတဲ့တင်လေးရင်တစ်စင်းကိုလံဘီယာနိုင်ငံမြို့တော်မက်ဒလင်းနိုင်ငံတကာလေးစိတ်ကိုပြန်သန်းလာတဲ့လမ်းမှာပြတ်ကျခဲ့တာကြောင့်လေယာဉ်ပေါ်ကိုလိုက်ပါလာတဲ့သူ82ဦးထဲမှာ9ဦးပဲအသက်ရှင်ကျန်ရစ်တဲ့အကြောင်းကိုလံဘီယာအစိုးရအရာရှိတွေကပြောပါရယ်တကယ့်ကိုကြီးမားလာတဲ့ကြီးကွဲမှုကြီးပါပဲလို့မက်ဒလင်းမြို့တော်ဝင်ကလည်းပြောပါရယ်လေယာဉ်ဟာတနင်္လာနေ့ဒေသစံတော်ချိန်ည10နာရီမှာလျှက်စစ်ပိုင်းဆိုင်ရာချုပ်ယင်မှုကြောင့်လေယာဉ်ကိုအရေးပေါ်ချိန်နေကျင်ကြခဲ့ရပြီးတော့လေတဲ့အကြောင်းကိုလေကြောင်းဆိုင်ရာအရာရှိတွေကပြောပါရယ်ရှင်အမေရိကန်ပြည်ထောင်စုအိုဟိုင်းယိုးပြည်နယ်ကိုလံဘတ်မြို့မှာရှိတဲ့ပြည်နယ်တပ်ကတော်ဝင်တစ်ခုမှာဆိုမာလီယာကျောင်းသားတအူဟာလမ်းလျှောက်နေတဲ့လူတွေကြားတဲ့ကိုကားနဲ့ဝင်တိုက်ပြီးတဲ့နောက်ဓားနဲ့လိုက်ထိုးတဲ့အတွက်ကြောင့်မလို့လူ71ဦးထိခိုက်ဒဏ်ရာရသွားပါတယ်။အဲ့ဒီတိုက်ခိုက်သူကရဲတပ်ဖွဲ့ကတနက်နေ့ပြစ်သက်တာကိုခံရပါတယ်။ဒီတိုက်ခိုက်မှုကတော့အကြမ်းဖက်တိုက်ခိုက်မှုအဖြစ်သတ်မှတ်ရမှာဖြစ်တဲ့အကြောင်းကိုလံဘတ်မြို့ရဲတပ်ဖွဲ့အကြီးအကဲခင်ဂျီကော့ပ်စ်ကပြောပါတယ်ရှင်။
တရင်အချင်းချုပ်ကိုမခင်ဖြူတွေကပြောပြပေးခဲ့တာပါ။ဒီညနေအတွက်အစီအစဉ်ထုတ်လို့ရမှုကမတ်သိငီထိုက်ပြပြဆက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Audrius Rigas ဖြစ်ပါတယ်။ VOA American အသံညဘက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်ည9:00နာရီနဲ့10:00နာရီလိုင်းဒိုမီတာ24 25 51နဲ့လိုင်းလာမီတာ190ရိုးကနေတိုက်ရိုက်ထုတ်လွှင့်ပေးသွားအောင်ပါပါ။တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လန်းပါစေရှင်။ VOA ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။
This program has come to you from the Voice of America, Washington.